ကုခိုင်နဲ့နန်းဖက်ကမြို့နယ်ကြားပြည်တော်စုလမ်းပေါ်မှာစစ်ကောင်စီတပ်တွေနဲ့ကချင်လက်နက်ကိုင် KIA အကြတိုက်ပွဲတွေပြင်းထန်နေပြီးဇူလိုင်လအတွင်းမူဆယ်ကုံတွယ်ရေးဆောင်အနီးတစ်ဝိုက်မှာလည်းတိုက်ပွဲတွေပြန်ဆိတ်လာတယ်လို့လူမှုရေးအသင်းအဖွဲ့တွေဒေသခံတွေက VOA ကိုပြောပါတယ်။လက်နက်ကိုင်ပဋိပက္ခတွေနဲ့ကုံတွယ်ရေးဆိုင်ရာအကန့်အသတ်တွေကြောင့်မူဆယ်နယ်ဆက်ကုံတွယ်ရေးကျသွားတယ်လို့ဒေသခံကုံတွယ်တူကအခုလိုပြောပါတယ်။ကျွန်တ
ော်တို့မူဆယ်မှာရင်းနှီးလို့ဟိုကုံတွယ်မှုကလုံးဝတော့မကောင်းတော့ဘူးပေါ့။ကျေးဇူးရှင်ရဲ့လက်နက်ကိုင်တွေပေါင်းလုံနိုင်မှာပဲဥပမာအဆင်ပြေလို့ဖြစ်သွားတာလေဖြစ်သွားတော့လုံးလုံးကိုင်တွေကတော့တော်တော်လေးခက်ခဲရှိတယ်။ဒါပုံမှန်လုပ်နေတဲ့ကုန်တွေတွေဆိုရင်တော့တက်လို့လို့အဆင်မပြေတော့ဘူး။လက်နက်ကိုင်ဖွဲ့စည်းတွေကဒီကုန်တွေလုပ်ငန်းတွေဆက်ရတာပေါ့နော်။အဲ့တော့သူတို့ကနေပြီးတော့ထွက်လို့ရတယ်သူတို့ထွက်လို့ရတဲ့ပုံစံမျိုးနဲ့ထွက်သေးတယ်။အဲ့ဒါတွေကအဆင်ပြေနေတယ်ကျွန်တော်ရိုးရိုးပုံမှန်ကြည့်ဆောင်နေတူကြတယ်ဆင်းရဲတဲ့ပြေတော့ဘူးရခုရတယ်
မနေ့ကဇူလိုင်လ16ရက်ည2နာရီလောက်ကကုတ်ခိုင်မြို့အနီးပြည်တော်စုလမ်းပေါ်မှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးစစ်ကောင်စီရင်တချို့ပျက်စီးသွားတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ဒီလိုနယ်မြေဒေသအခြေအနေမကောင်းတာကမူဆွဲကုံတွယ်ရေးကိုအဓိကထိခိုက်စေတာဖြစ်တယ်လို့ဒေသခံကုံတွယ်တွေကပြောပါတယ်။လုံခြုံရေးအစီအစဉ်များသလိုမန္တလေးအထက်ကစပြီးမူဆွဲရောက်တဲ့အထိပြည်တော်စုလမ်းပေါ်မှာတော့စစ်ကောင်စီနဲ့လက်နက်ကိုင်အဖွဲ့တွေကနေရာအသီးသီးယူထားတယ်လို့ကုံတယ်တွေကပြောပါတယ
်စစ်တပ်ကတော့ဒီနယ်မြေကနေစတဲ့တော့16မိုင်မှာစဖြစ်တာပေါ့နော်အဲစစ်တီးခိတ်ကြီးဆိုတာကဒီစစ်ကစစ်တဲ့စစ်တီးခိတ်ပေါ့နော်အဲဒီကြောတက်သွားရင်တော့ကြောင်မဲဘူပဲရောက်ရင်တော့ကလုံးလက်နက်ကြိုင်ဖွဲ့ပြီးညားတဲ့နေရာဖြစ်သွားတာပေါ့ကြောင်မဲတွေကနေပြီးတော့ဘူပဲကြောလို့တော့ပြန်လန်းလုံးကိုခိုင်ညံဖက်ကားရောတော့စိုးစိုးနေရတယ်ပေါ့အဲနေရာတွေကအဲလမ်းပြီးမင်းမှာမြေထဲတိုက်ပွဲကြီးဖြစ်တယ်ဖြစ်ပြီးမြေထဲရှိတာပေါ့
စစ်ကောင်စီကတော့မူဆယ်နဲ့လာရှိုးတဝိုက်ကကုံတန်ရေးလမ်းပေါ်မှာနေရာယူထားပြီးကားအသွားလာတွေကိုစစ်ဆေးနေပါတယ်မူဆယ်သွားတဲ့လမ်းခီးမှာလမ်းတရားကြီးတွေအစမတန်တိုးကောက်လာတာနဲ့မကြာခဏပြောင်းလဲနေတဲ့ကုံတန်ရေးစည်းကမ်းတွေကြောင့်ကုံတန်အများစုကလုံငန်းရပ်ထားရတဲ့အထိဖြစ်လာပါတယ်လာရှိုးမြို့ပေါ်မှာလည်းပြီးခဲ့တဲ့ရက်ကဘုံပေါက်ကွဲမှုတချို့ဖြစ်ခဲ့ပြီးစစ်ကောင်စီကလိုက်လံဖမ်းဆီးတာတွေလည်းရှိနေပါတယ်ခင်ဗျာ